ရွေးကောက်ပွဲကော်မရှင်ကကယားကရင်ရှမ်းချင်းမွန်မကွေးတနင်္သာရီပဲခူးမန္တလေးစကိုင်းအစရှိတဲ့တိုင်းဒေသကြီးနဲ့ပြည်နယ်10ခုကမြို့နယ်ပေါင်း130ကျော်မှာမဲပေးခွင့်ရှိသူစီးရင်ကိုဒီနေ့ကနေဇွန်လ22ရက်နေ့အထိ14ရက်ကြာထုတ်ပြန်ပေးသွားမှာဖြစ်ပါတယ်မဲစင်းတွေဟာအိမ်အောင်စုစီးရင်ကိုအခြေခံပြီးကောက်ယူထားတာဖြစ်တာကြောင့်အိမ်အောင်စုစီးရင်တွေကမထုတ်ရသေးတဲ့သေဆုံးပြီးသူတွေရဲ့နာမည်တွေပါရှိနေတာရှိပါတယ်မဲစင်းမှာပါရှိတဲ့သေဆုံးပြီးသူတွေရဲ့နာမည်တွေကိုပယ်ဖြတ်ပေးဖို့တောင်းဆိုရမှာကော်မရှင်ကသေစီးရင်တောင်းခံတာတွေရှိတဲ့အတွက်ပယ်ဖြတ်ဖို့အခက်အခဲရှိနေတယ်လို့ပဲခူးတိုင်းဒေသကြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မဲစင်းစီစီရေးအဖွဲ့ဥက္ကဋ္ဌဦးအေးချိုကပြောပါတယ်
ပြင်းတဲ့အခါကျတော့အဓိကအထောက်ထားလူတယ်လေ။သေသွားတဲ့လူတယောက်ကသေပါတယ်လို့ကျွန်တော်တို့ကပြင်သေဆုံးကြောင်အထောက်ထားပါပြရမယ်တဲ့ဆိုတော့တယောက်ကတစ်ခုလုံးသာဆိုရင်ကျွန်တော်တို့ NLD မင်းရင်းစစ်စီအဖွဲ့တွေကလိုက်လို့ဟာတော်တော်ခက်ခဲရင်းရင်းဖြစ်နေတဲ့အနေသားတွေကလေ။အဲ့ဒါကိုဘဟုလဲကျွန်တော်တို့အကြောင်းကြားပါမယ်။ညနေကျရင်အကြောင်းကြားပြီးတော့ဘယ်လိုတွေလုပ်ရမလဲလှမ်းပြီးတော့ကျွန်တော်တို့ညွှန်ကြားချက်တောင်းပါဦးမယ်။
တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကမဲပေးခွင့်ရှိသူစီးရင်တွေကိုကြီးညာတဲ့အခါမဲစင်းမှာမိမိတို့နာမည်မပါရင်ရှောက်လွာပုံစံသုံးတဲ့အမည်စင်းထည့်သွင်းပေးဖို့တည်ဆုံးသူနိုင်ငံရခြားသွားနေသူတွေပါရှိမယ်ဆိုရင်ရှောက်လွာပုံစံလေးနဲ့အမည်စင်းပယ်ဖြတ်ဖို့အမည်မှတ်ပုံတင်နံပါတ်တွေမှားယွင်းပြီးဖော်ပြထားမယ်ဆိုရင်ရှောက်လွာပုံစံလေးကငယ်နဲ့ပြင်ဆင်ပေးဖို့အတွက်တင်ပြရမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားပါတယ်ဒါပေမဲ့မဲစင်းကက်ရမှာကြုံတွေ့ရတဲ့အမှားအယွင်းတွေကိုပြင်ဆင်ဖို့အတွက်ဒေသခံတွေကရှောက်လွာတောင်းခံရမှာပဲခူးတိုင်းအတွင်းကမြို့တရက်ကွက်ဘိုကုန်း16ရက်ကွက်ကျွန်းတရာရက်ကွက်နဲ့ကလိကျေးရွာတွေမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ပေးထားတဲ့ရှောက်လွာပုံစံတွေထားရှိပေးထားတာမရှိဘူးလို့ဒေသခံတွေကပြောပါတယ်တောင်ကြီးမြို့မှာဆိုရင်လေရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ရှောက်လွာတွေအလုံးအလောက်မရှိတာကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မဲစင်းစီစီရေးအဖွဲ့ကရှောက်လွာတွေကိုမိတ်တူဆွဲပြီးဖြန့်ဝေရတာမျိုးတွေရှိတယ်လို့သိရပါတယ်။ဒါအပြင်တောင်ကြီးမြို့ညောင်ရွှေမြို့နယ်နဲ့အေးတရမြို့နယ်တွေမှာဆိုရင်နှစ်ပေါင်း30ကျော်လောက်ကတုံးခဲ့တဲ့တုံးကောက်ချုံမှတ်ပုံတင်ကင်ဆောင်ထားသူတွေမဲစင်းထဲမှာပါရှိနေတာကိုပယ်ဖြတ်ပေးဖို့တောင်းဆိုတာတွေရှိတယ်လို့တောင်ကြီးမြို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးတင်မောင်တိုးကပြောပါတယ်
တုံးခေါက်တွေပေါ့အဲအသားတွေကိုသူကပြင်ဆင်ပေးပြမဲ့စင်နဲ့မှထည့်တာတွေ့ရပေါ့နော်တောင်ကြီးမြို့နယ်ထဲမှာပေါ့ရက်စီရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရနေပြီးတော့မြို့နယ်ကော်မရှင်အဖွဲ့ခွဲကိုလေဒီစီရင်လေးကတော့ပယ်ချက်တင်နဲ့ပြင်ဆင်တင်နဲ့မဲဆန္ဒရှင်နေဆိုပြီးတော့တင်နဲ့စီရင်လေးမှတွေ့ရတာလေ Twin Door ဆိုတာလေဘယ်လိုသဘောနဲ့ရည်ထားတယ်တော့မသိဘူးအဲ့တော့ Twin Door ဆိုတာဘယ်လိုပြောတော့နိုင်ငံသား Twin Door လို့သူကပယ်ချင်လာတာပေါ့နော်ကျွန်တော်လည်းမေးတော့မေးရတော့မယ်လေကျွန်တော်ရက်ကွက်တွေကြီးရွားတွေရဲ့မဲဆင်းနေသူတို့တုံတက်ချက်တွေကျွန်တော်ကြည့်အောင်ပဲလေနော်ဒီပြင်းတော့ကျွန်တော်မြို့နယ်ကော်မရှင်ဖွဲ့ဖွဲ့ကျွန်တော်မိမယ်အဲ့လိုညွန့်ကြားထားရှိလားပေါ့နော်
တောင်ကြီးမြို့မှာဒနုအင်သာပအို့ဂေါ်ရခါလူမျိုးတွေဟာမြန်မာနိုင်ငံသားတွေဖြစ်ပေမဲ့မှတ်ပုံတင်မရရှိသေးသူတွေများတာကြောင့်မဲပေးခွင့်ဆုံးရှုံးမဲ့အနေအထားတွေရှိနေတယ်လို့သိရပါတယ်စကိုင်းတိုင်းဒေသကြီးအတွင်းကမဲစင်းတွေမှာဆိုရင်လေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေရဲ့အမိမပါတာတွေရှိတယ်လို့ဒေသခံတွေကပြောကြပါတယ်မဲစင်းပြုစုဖို့လူဦးရေစင်းကောက်ခံစင်ကထောင်ကျနေတာကြောင့်ဒီနေ့မဲစင်းထုတ်ပြန်တဲ့အခါအမိမပါဝင်ဘူးလို့မုံရွာဒေသခံနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကကိုရစာကပြောပါတယ်
များသူကတော့ဒီဒီမိုကရေစီရဲ့တကြွနေတဲ့လူတော်တော်များများအမဲစင်းမပါကြတာများနေကြ။တောင်ကြသွားတာမျိုးလို့ခကြီးလုံသွားတာမျိုးလို့ပုံကိုယ်ဒီပေါ့ဗျာ။ကျွန်တော်ပါဝင်မှထိုင်တော်စရင်ကောက်တော့မှကျွန်တော်တောင်ထဲမှာလေးအဲတော့ကျွန်တော်မရဘူးလေ။ကျွန်တော်နာမည်မပါတော့ဘူး။
တနင်္သာရီတိုင်းဒေသကြီးတဝယ်မြို့မှာဆိုရင်မိသားစုအလိုက်မဲစင်းမှာအမိမပါတာတွေရှိတယ်လို့တဝယ်မြို့အနောက်ရက်ကွက်မှာနေထိုင်တဲ့ဒေသခံဦးတန်းဝင်းကပြောပါတယ်
ကျွန်တော်ကလည်းမဲစင်းမှမပါဘူးဗျကျွန်တော်အိမ်မှာဆို9ယောက်မပါဘူးဗျကျွန်တော်အိမ်တော်စုတန်းဝင်းကုကူဝင်းကုညာဝင်းကုစုကျော်ဝင်းမတော်ဝဲဒီဆိုတဲ့လူတွေ9ယောက်မပါဘူ
းရန်ကုန်တိုင်းဒေသကြီး24မြို့နယ်နဲ့နေပြည်တော်ကောင်စီ10မြို့နယ်ကအခြေခံမဲစင်းတွေကိုရွေးကောက်ပွဲကော်မရှင်ကကြီးညာပြီးဖြစ်တယ်လို့လက်ရှိမှာတိုင်းဒေသကြီးနဲ့ပြည်နယ်10ခုကမဲစင်းတွေကိုနှစ်ပတ်ကြာကြီးညာပေးသွားမှာဖြစ်ပါတယ်ပြုစုပြီးအခြေခံမဲစင်းတွေအရမြန်မာတနိုင်ငံလုံးမှာမဲပေးခွင့်ရှိသူ3သန်းနီးပါးရှိနေတယ်လို့ရွေးကောက်ပွဲကော်မရှင်ကစည်ရင်းထုတ်ပြန်ထားပါတယ်။အခြေခံမဲစင်းတွေကိုပြင်ဆင်ပြီးအပိသက်မဲစင်းကိုတော့ဒီနှစ်ဩဂုတ်လအလယ်မှာရွေးကောက်ပွဲကော်မရှင်ကထပ်မံပြီးကြီးညာပေးသွားမယ်လို့သိရပါတယ်ရှင်။